KNU ကရင်မျိုးသားစီယုံတထုံခရိုင်တပ်မတ်ထိန်းချုပ်ရာဘီလင်းမြို့နယ်က၄ကြေကြီးပါတဲ့ကိုမေလ၁ရက်နေ့ကစစ်ကောင်စီဘက်က၄ချောင်းနဲ့၂ချိန်တိုက်ခိုက်မှုလုပ်ခဲ့စဉ်အတွင်းမှာဒေသခံတွေရဲ့အိမ်တွေဆယ်လုံးထက်မနည်းထိခိုက်မိလောင်ခဲ့တယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပြပါတယ
်။နေနဲ့ပြစ်တာဟုတ်တယ်လား။အင်းဒီမီးလောင်တာကတော့ဟိုဟာဆယ်လုံးကျော်တော့ချတာပေါ့နော
်စစ်ကောင်စီအနေနဲ့ကရင်လက်နက်ကိုင်တွေနဲ့တိုက်ခိုက်မှုဖြစ်တိုင်းမှာလေချောင်းကနေဒေသခံအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်တာဟာစစ်ရာဇဝဲမှုမြောက်တယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့ကဆိုပါတယ
်လေချောင်းဟိုတိုက်ခိုက်မှုရတာအဓိကအထူးသဖြင့်ပေါ့လေဟိုကရင်ကပြည်သူနဲ့ရင်းသူနဲ့ဟိုမခွဲခြားပဲနဲ့အဲ့လိုမျိုးတိုက်ခိုက်မူလောက်ကာကကြတော့တိချေကကြတော့ဆေးရသူမူမြောက်တာပေါ့အထူးသဖြင့်ပြည်သူလူထုဟိုထိခိုက်နေတဲ့တိုက်ခိုက်မှုမျိုးတွေပြည်သူလူထုရဲ့ဟိုပိုင်ဆိုင်မှုအဆောက်အုံတွေထိခိုက်ခါကြလို့ရှိတော့ဒါဆေးရသူမူမြောက်တယ်နေ့အချက်အချာတော့ကျွန်တော်ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုချူပေါင်းရာရောက်တာပေါ့
ပြီးရင်ဘက်မှာတော့စစ်ကောင်စီတက်ပြီးနေကြားဆောင် BGF ပူးပေါင်းတက်ဖွဲ့တွေနဲ့ KNU ကရင်မျိုးသားလွတ်မြောက်ရေးတက် PDF ပြည်သူ့ကာကွယ်ရေးတက်တွေနှစ်ဖက်တိုက်ပွဲဖြစ်နေပြီးလက်နက်ကြီးကြီးစံတွေဟာဘီလင်းမြို့နယ်တဲကကြေးရွာတွေပေါ်မှာဆက်ရောက်တာကြောင့်ကြေးရွာပေါင်း10ရွာလောက်ကဒေသခံစစ်ဘေးဒုက္ခသည်တပေါင်းကျော်ဟာပြီးခဲ့တဲ့တစ်ပတ်ကစပြီးထွက်ပြေးတိမ်းရှောင်နေရတာပါဒေသခံတွေထွက်ပြေးတိမ်းရှောင်နေတဲ့အချိန်မှာရွာတွေထဲကိုလေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ရွာတွေကအိမ်တွေပေါ်ကိုကျပြီးမီးလောင်ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ဘီလင်းမြို့နယ်တွေကစစ်ကောင်စီစခန်းတွေဖြစ်တဲ့၄ကေစခန်းနဲ့ဝင်းတာပန်စခန်းတွေကိုသူတို့နယ်တွေကနေဧပြီလ23ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့အတွက်ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ကစာထုတ်ပြီးတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတော့ဆုတ်ခွာသွားတာမျိုးမရှိခဲ့ပါဘူးဒီအတွက်နှစ်ဖက်တိုက်ပွဲတွေလည်းပြင်းထန်နေပြီးဒေသခံကျေးရွာဆယ်ရွာလောက်ကပြည်သူတွေဟာနေအိမ်တွေမှာမနေရတော့ဘဲတောတောင်တွေကြောက်နိုင်ကူတွေကြားမှာပုံအောင်နေပြီးစစ်ဘေးရှောင်နေရတယ်ဆိုပြီးလူခွင့်ရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်